ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်လိုင်စာမြို့မှာ၄ရက်ကြာကျင်းပခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်း16ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးဟာဇူလိုင်29ရက်နေ့မှာပြီးဆုံးသွားခဲ့ပြီးအဲ့ဒီအစည်းအဝေးကအဓိကကျတဲ့အချက်တွေကိုသတင်းစာရှင်းလင်းပွဲကျင်းပပြုလုပ်ခဲ့ပါတယ်။လိုင်စာမြို့ကိုရောက်ရှိသတင်းယူနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကအခုလိုသတင်းပေးပို့လာပါတယ်။
ဟုတ်ကဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးညှိနှိုင်းအဖွဲ့ NCCT မှပါဝင်တဲ့နာလက်နက်ကင်တပ်ဖွဲ့တွေရဲ့ထေတီခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအင်ကာနေ့ညနေပိုင်းမှာပြီးဆုံးခဲ့တဲ့နောက်သတင်းစာရှင်းလင်းပွဲကိုည၈နာရီမှာကျင်းပခဲ့တာဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာအခုလိုထေတီဆွေးနွေးပွဲကျင်းပရတာဟာ NCCT နဲ့အစိုးရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဆွေးနွေးရာမှာနှစ်ဖက်ညှိနှိုင်းဖို့ခက်ခဲပြီးNCCT အနေနဲ့ဆုံးဖြတ်လို့မရတဲ့အချက်တွေရှိခဲ့တာကြောင့်ထိပ်သီးဆွေးနွေးပွဲကျင်းပပြီးအဆုံးဖြတ်ရယူခဲ့တာဖြစ်ကြောင်းပဏာမပြောကြားပါတယ်ထိပ်သီးဆွေးနွေးပွဲမှာအဓိကဆုံးဖြတ်ခဲ့တဲ့အချက်ကိုတော့ NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သားကအခုလိုပြောပါတယ
်ဒီစီဝေးမှာပေါ့ဗျာအဓိကရည်ကြီးတဲ့ဆုံးဖြတ်ချက်တွေကတော့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့စီအားလုံးအနေနဲ့ပေါ့နော်ဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုယ်ပိုင်ပြတ်တန်းခွင့်ရရှိရေးနဲ့စစ်မှန်တဲ့ဖွဲ့ပြပြည်တော်စုတိဆောက်ရေးဆိုတဲ့မူအပေါ်မှာတို့တိုင်းသားအားလုံးအနေနဲ့အဲ့ဒီမူအပေါ်မှာဆက်လက်ပြီးတော့ရပ်တည်သွားမယ်အဲ့ဒီအပေါ်မှာပဲဆက်လက်ဆွေးနွေးသွားမယ်ဒါကတော့တို့အလျှော့မခံနိုင်ဘူးနော်
အစိုးရနဲ့ဆက်လက်ဆွေးနွေးရမှာတပြည်လုံးအပြစ်ခတ်ရစဲရေးကိုဆွေးနွေးနေချိန်မှာပဲနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းချမှတ်တာတွေကိုတပြိုင်တည်းဆောင်ရွက်သွားဖို့ကိုလည်းဆုံးဖြတ်ထားတာဖြစ်ပါတယ်ဆွေးနွေးပွဲမှာအခြေခံမူ၁၀ချက်ကိုလည်းချမှတ်ခဲ့ပြီးဒီအခြေခံမူတွေမှာ NCCT ကိုတာဝန်ပေးအပ်တဲ့အချက်တွေစာချုပ်မူကြမ်းရေးဆွဲရမှာပြင်ဆင်ရမယ့်အချက်တွေလက်မှတ်ရေးထိုးရမှာပါဝင်ရမယ့်အဖွဲ့အစည်းတွေရဲ့စံသတ်မှတ်ချက်တွေစတာတွေပါဝင်တာဖြစ်ပါတယ် NCCT ကရေးဆွဲထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်း NCA ကိုထိပ်သီးဆွေးနွေးပွဲကသဘောတူလက်ခံပြီးဒီမူကြမ်းအတိုင်းအစိုးရနဲ့ဆွေးနွေးသွားဖို့ရှိနေတယ်လို့NCCT အဖွဲ့ဝင်ဦးခွန်ဥက္ကာကပြောပါတယ
်ဒီထိပ်သီးဆွေးနွေးကဘယ်သူမှမငြင်းမနဲ့လက်ခံတာက NCCT ကပြုစုထားတဲ့ NCA လို့ခေါ်တဲ့ဒီမူကြမ်းကိုအလုပ်လုပ်နိုင်တဲ့ working document အဖြစ်လက်ခံပါတာဒီမူကြမ်းနဲ့ဆက်လုပ်ဖို့အားလုံးကလက်ခံနံပါတ်1ဒီမူကြမ်းကိုလက်ခံတဲ့ပြည်ဒီမူကြမ်းနဲ့ပြီးတော့ဆက်လုပ်သွားနိုင်တဲ့လမ်းညွှန်ချက်တွေထွက်လာတယ်အဲလမ်းညွှန်ချက်တွေကကျွန်တော်တို့ဒီမူကြမ်းကိုတိုင်းရင်းသားတွေဘက်ကအမြင်နဲ့ပေါင်းစပ်ပြီးတော့ပြုပြင်ကြောင်းလဲရတဲ့မူကြမ်းကိုကျွန်တော်တို့ကင်ထားပြီးတော့အစိုးရဘက်နဲ့ဆွေးနွေးဖို့ဖြစ်တယ်အစိုးရနဲ့ဆွေးနွေးတဲ့နေရာမှာအစိုးရဘက်ကလည်းเนาะအမရကြီးတို့လွတ်တော်တို့ကမတော်တို့ကသဘောထားကြီးကြီးနဲ့အမြော်မြင်ရှိရှိနဲ့လက်ခံပဲဖြေလျှော့ပေးမယ်ဆိုရင်တော့လက်မှတ်ထိုးနိုင်ခြင်းတွေပုံနည်းစပ်
2023ခုနှစ်အောက်တိုဘာလမှာ NCCT စတင်ဖွဲ့စည်းပြီးတဲ့နောက်အစိုးရနဲ့တရားဝင်၄ကြိမ်အလွတ်တဘော၄ကြိမ်ဆွေးနွေးပြီးဖြစ်ပါတယ်။ NCCT အဖွဲ့ဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးမအောင်မြင်သေးတာဟာနိုင်ငံရေးလူမျိုးရေးဘာသာရေးဖွဲ့စည်းပုံစတဲ့ကိစ္စတွေဖြေရှင်းရေးနဲ့စစ်ပြေးဒုက္ခသည်တွေနေရပြောင်းနိုင်ရေးအပေါ်အလေးနဲ့ထားဆွေးနွေးနေတာကြောင့်ဖြစ်တယ်လို့ပြောပါတယ်။လက်ရှိဆောင်ရွက်နေတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်အပေါ်မှာတော့ဒေါက်တာစလိုက်လျံမုံစခေါင်းကအခုလိုဆက်ပြီးပြောပါတယ
်ကျွန်တော်တို့ချုပ်ဆိုမဲ့စာချုပ်ကခိုင်မာတဲ့စာချုပ်ဖြစ်ရတဲ့ဒီစာချုပ်ချုပ်ပြီးလို့ရှိရင်တေးတေးချာချာပဲကျွန်တော်တို့အတိချုပ်စီချုပ်ပြီးဖြစ်တဲ့နိုင်ငံကြီးပြဿနာကိုဖြေရှင်းခြင်းနဲ့အဲ့ဒီနိုင်ငံကြီးပြဿနာဖြေရှင်းပြီးလို့ရှိရင်လည်းဒီတိုင်းပြည်ကိုငင်းချမ်းအောင်တကယ်လုပ်ခြင်းနဲ့ဒူးတက်အောင်လုပ်ခြင်းနဲ့ဒီတိုင်းပြည်ဖြစ်ပါရှိတဲ့မတူကွေးပြတ်နေတဲ့လူမျိုးပေါင်းစုံမတူကွေးပြတ်နေတဲ့ဘာသာကြီးပေါင်းစုံမတူကွေးပြတ်နေတဲ့ဘာသာစကားပေါင်းစုံငင်းချမ်းစွာတွေ့နေထိုင်နေတဲ့နိုင်ငံတော်ကိုထူထောင်ပြုတဲ့ကျွန်တော်တို့ဖြစ်ပေါင်းစုံမှာပြင်ဆင်နေတယ်အဲ့လိုဖြစ်ပေါင်းစုံမှာပြင်ဆင်နေတဲ့အတွက်နည်းနည်းကြာနေတော့ဘို့ပြည်သူလူထုကနားလည်ပြဖို့ကျွန်တော်မေတ္တာရည်ရွယ်ချက်ပါတယ
်အင်ကာနေကပြီးဆုံးသွားတဲ့အစည်းအဝေးမှာ NCCT အဖွဲ့ဝင်16ဖွဲ့ကခေါင်းဆောင်တွေပါဝင်တာဖြစ်ပြီးဒီကနေ့မှာတော့ NCCT မှာမပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ NCCT မှာမပါဝင်တဲ့အဖွဲ့အစည်း၅ခုအနက်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကတော့လိုင်စာမျိုးကိုရောက်ရှိနေပြီးဝါပြည်သွေးစည်းညွညွေးပါတီ UWSA မိုင်းလာခေါ် NDAA နဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့ကတော့တယောက်နိုင်ခြင်းမရှိပါဘူး။ တိုင်းဒါလန်တကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲပြီးရင်တော့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နောက်လအတွင်းမှာဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။